ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်တောင်စွန်းကျေးရွာမှာ၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ရောလေကြောင်းကားနဲ့ပါအုံဖြူတိုက်ခိုက်နေပါတယ်။ဒါနဲ့ပတ်သက်လို့သတင်းပေးပို့ထားတော့ကိုရောကိုအောင်ကပြောပြမှာပါရှင်
။ကြာအင်းစိတ်ကြီးတောင်စွန်းကျေးရွာအနီးမှာနှစ်သစ်ကူ12နှစ်ကျော်လောက်ကစပြီးဇန်နဝါရီ3ရက်ဒီနေ့အထိ3ရက်ဆက်တိုက်တိုက်ပွဲပြင်းထန်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းပါအုံဖြူပြီးပြင်းပြင်းထန်ထန်တိုက်ခိုက်နေတာကြောင့်နေအိမ်တွေပျက်စီးမှုရှိသလိုဒေသခံတွေလည်းအသက်ဘေးလွတ်အောင်တင်းရှောင်နေကြပါရယ်အခုလိုပြင်းပြင်းထန်ထန်တိုက်ခိုက်မှုဟာအာဏာသိမ်းပြီးတစ်ကြိမ်ဖြစ်ပြီးတဲ့နောက်ဒုတိယအကြိမ်အဆိုးဆုံးဖြစ်တယ်လို့ဒေသခံကြေးရွာသားတဦးက VOA ကိုပြောပါရယ
်လေရင်ကတော့နေ့တိုင်းဖြစ်တယ်ဒါပေမဲ့အနိုင်ကြားပေါ့ဆက်တရဲလို့ကတော့မဟုတ်ဘူးဆက်တရဲလို့ကတော့ဖြစ်စဉ်ဖြစ်တဲ့နေ့မနက်ပိုင်းကနေအဲ့ဒါကတော့ဆက်တာဖြစ်တယ်အခုနောက်ပိုင်းမှာကျတော့သူကနှစ်နိုင်ကြားတစ်နိုင်ကြားသုံးနိုင်ကြားသူအဲ့လိုမျိုးလာပြီးတော့ဖြစ်တယ်ကျွန်တော်တို့တောင်စုံးမဆိုတာကအရင်ဒီအာနာသိမ့်ကြီးကလေးကတော့ဖြစ်ပူပါတယ်အခုကတောင်စုံးမက3ရက်3ညဖြစ်နေတဲ့ပုံမှာဒါကျေပြန့်တယ်လို့တော့ပြောလို့ရတယ်ပေါ့ကျွန်တော်တို့ဒီမှာဒါလေရင်နဲ့လက်ပစ်တယ်ဒီလိုမျိုးဆက်တိုက်ဒီစဉ်3ရက်ဖြစ်တယ်ဆိုတာဒါကျွန်တော်တို့ရဲ့နေရာမှာပတ်သမောက်ဆုံးချိန်ပဲ
လေကြောင်းတိုက်ခိုက်မှုကြောင့်အနန်းကွင်းရွာလွတ်ရှမ်းရွာစတဲ့တောင်စုံးရွာရဲ့ပဝန်းကျင်ရွာတွေကကျေးရွာသားတွေဟာအသက်ပေးလွတ်ကင်းတဲ့နေရာထိတင်းရှောင်နေကြတယ်လို့ဒေသခံတွေကပြောပါတယ်
။တခါမှဒီလိုမျိုးမဖြစ်ဘူးတွေဘူးအခုမှဒါပထမဦးဆုံးချိန်ဖြစ်တဲ့ဆိုတော့ဒါစိုးရိမ်မှုတော့ရှိတယ်ပြီးတော့အခက်အခဲတွေကရှိတာဆိုတော့လေဒီအတင်းရရှောင်ရတဲ့လူတွေကလည်းစားဖို့တောက်ဖို့အခက်အခဲတွေတော့ရှိမယ်နောက်ပြီးတော့နေရင်ပြည့်စုံဆုံးတာတွေလည်းရှိကြတယ်ဆိုတော့လေဟိုစိုးရိမ်စရာတွေကတော့အများကြီးပေါ့နော်လက်ရှိကဖြစ်နေတဲ့ပုံစံကိုသုံးသပ်ကြည့်ရမယ်ဆိုရင်တော့လေတင်းမာလာမဲ့အနေထားတော့လေရှိနေတယ်ပေါ့
တိုက်ပွဲဘယ်လိုဆက်ဖြစ်တယ်လဲဆိုတာတည်တည်ချာချာမသိဘူးလို့ဆိုပါတယ်ဒေတာတွင်တိုင်းရင်သတင်းတွေမှာတော့တောင်စုံကျေးရွာဘုံကြီးကျောင်းပရဝံမှာစခန်းချနေထိုင်တဲ့စစ်ကောင်စီတပ်နဲ့ KNLA တိုင်းရင်16တို့အကြတိုက်ပွဲဖြစ်ပွားတာလို့ဖော်ပြကြပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မေးမြန်းဖို့သက်ဆိုင်ရာ KNU တရင်ကိုရောစစ်ကောင်စီကိုပါဆက်သွယ်လို့မရပါဘူးစစ်ပြေးဒုက္ခသည်တွေအတွက်စားရေးတောက်ရေးဆေးဝါးဆောင်နဲ့အဝတ်အထည်စတဲ့အရေးပေါ်ပစ္စည်းတွေအလွန်ပင်လိုအပ်နေကြတယ်လို့ပြောပါတယ်မနေ့ညနေပိုင်းမှာလဲဇီးပြူကုန်းရွာမှာလက်နက်ကြီးကျလို့ပျက်စီးမှုရှိသလိုဒေသခံတွေကြောက်လန့်လို့ဘေးလွရာကိုပြေးရှောင်ကြရတယ်လို့ရွာကန်တအူးကပြောပါတယ
်မနေ့ကညနေပိုင်းပေါ့လက်နက်ကြီးတွေနဲ့ကျလို့ပြေးကြတယ်အများကြီးပေါ့ဒီစီပကုံဖျားကုံပေါ့အဲ့ဒီမှာစောက်ဦးမှာကြနောက်ပြီးတော့ဒုံတိုင်းရွာတဲ့အိမ်ရဲ့အနောက်ဘက်ခြမ်းနေကြလောဘခြမ်းမှာနေကြခိခတ်တန်ရတော့မရှိဘူးလူတွေကတော့နည်းနည်းဟိုအတန်ကြတော့ပြေးကြရှောင်ကြတာပျက်စီးမှုကတော့ခေါင်မိုးတွေဖျားပြုတ်သွားတော့ရချီရင်းအဲ့အမိုးတွေပေါ့အဲ့ပျက်စီးတယ်ပေါ့
မွန်ကရင်နယ်ဆက်ဖြစ်တဲ့မူရုံမြို့နယ်အပိရွာမှာအခြေဆိုင်တဲ့အမြောက်တက်318တရင်ကနေလှမ်းပစ်လာတာလို့ဆိုပါတယ်။ကြာရင်စေကြီးမြို့နယ်တွင်ကလက်တလောတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။